ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်အတွင်းကစစ်ကောင်စီတပ်စခန်းတွေဖြစ်တဲ့တောင်ပြူလက်ဝဲနယ်တောင်ပြူလက်ရာစခန်းတွေကိုအေအေရခိုင်တပ်ဖွဲ့ကထိုးစစ်ဆင်တိုက်ခိုက်နေတာပါတောင်ပြူလက်ရာစခန်းကိုမနေ့ကညနေ6နာရီလောက်မှာသိမ်းပိုက်နိုင်ခဲ့ပြီးတော့ရန်သူအလောင်းအမြောက်အများနဲ့လက်နက်ခဲယမ်းတွေသိမ်းဆီရမိတာရှိတယ်လို့စစ်ကောင်စီတပ်ဖွဲ့ဝင်တချို့ဘင်္ဂလားဒေ့ရှ် တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရွန်ဂျာတူကပြောပါတယ
်။တွန်ပြိုလာယာနီတွန်ပြိုလာယာနေကြသောသကန်းနီအပြင်းတင်သူတို့တိုက်ပွဲပြတာနဲ့သူတို့မနိုင်လို့ဘင်္ဂလားပဲကိုဝင်လာတယ်။ဘင်္ဂလားပဲဆိုတော့ဘန်တော်ဘောမျိုးရဲ့ဟိုတွန်ပြိုပေါ့ဘင်္ဂလားပဲကတွန်ပြိုအေးဂူနာပါရာအေးကော့စတုမ်ဈေးကိုဝင်လာတယ်။ဈေးကိုဝင်လာတာနဲ့အေးဘင်္ဂလားကဒေသခံတွေကဒီဂျီဘီကိုစတင်ပေးဖို့တာနဲ့ဒီဂျီဘီကသူတို့အဲလာနေတွေသူတို့တင်းချောက်ပြီးတော့သူတို့ကိုအိမ်မှာတင်းချောက်ထားတယ်ပထမတကင်အားဆယ်လေးယောက်တော့တက်ပြီးတော့သူတို့စုစုပေါင်းဟိုးတာပေါ့အဲ60နဲ့6ယောက်ဒီဒီမနဲ့လဲအဲလက်စနဲ့တယောက်ရောက်လာတာလို့သတိကြတယ်
တိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေဆက်ချန်စီကိုအနီးမှာရှိတဲ့ကျေးရွာတချို့ကဒေသခံတွေထွက်ပြေးတိမ်းရှောင်နေကြရတယ်လို့လက်နက်ကြီးကြီးကြားရောက်ပတ်ကွဲခဲ့တာကြောင့်ဒေသခံရွန်ဂျာ2ဦးသေဆုံးခဲ့တယ်လို့ဒေသခံတဦးကပြောပါတယ
်။အဲဘင်္ဂလားနိုင်ငံသားလည်းတွက်ပြေးနေရတယ်။နေဆက်ဘတရွာလုံးရွာလုံးကျဒီမှာတိမ်းရှောင်ပြီးတော့နေရတယ
်။ရွာဘင်္ဂလားဘက်ကဇော်လ်ဖိုက်တိုလီနဲ့ဂီလာတိုလီအနည်းကပေါ့အဲရွာမှာသူတို့အင်ဂျီဆောင်းထားတာပေါ့ပက်စီတွေအဲတဲရဲအချင်းမှာဒွန်ဟင်ဂျာဝါဂျီတယောက်အသာ65နေပါနောက်ဝါဂျီမတယောက်ဘင်္ဂလားဘက်ကဒေသခံဝါဂျီမအသာ90ကျော်တေဝရရှိတဲ့လာနေကြီးကြပြီးတော့အင်တေမှာကြတာအင်တေမှာကြတာ
စစ်ကောင်စီကလေချောင်းကနေပါတိုက်ခိုက်တာကြောင့်ရွန်ဂျာဒုက္ခသည်တွေစိုးရိမ်နေကြတယ်လို့လဲရွန်ဂျာ2ကပြောပါတယ
်ကျွန်တော်နေရာနဲ့အေဟိုးသာတိုက်ပွဲဖြစ်တဲ့နေရာနဲ့တမိုင်ဝဲပေါ့မနေရလဲတရားလို့အဲ့လိုမရဘူးဒီနေ့လဲတော်တော်ဆူရင်တရားပဲအပြန့်တန်တိုက်တဲ့နောက်ကလေးတွေပါတွေကြောက်တာတွေရှိသေးတယ်အဲ့မှာဒီနေ့မနေ့လဲအဲဟိုးသာပေါ့ကိုးနာတွေကနေပြီးတော့စစ်တနာတွေအပြန့်တန်တိုက်တဲ့နောက်မမဖားကနေရဟန်းရန်နဲ့နာရီဝါလောက်တိုက်တာပေါ့
ဒါပြင်ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်မြောက်ဦးမင်းပြားမြို့နယ်တို့မှာလဲစစ်ကောင်စီတပ်စခန်းတွေကိုအေးရခိုင်တပ်တော်ကထိုးစစ်ဆင်တိုက်ခိုက်နေပြီးတော့တိုက်ပွဲတွေဒီကနေ့ထိပြင်းထန်နေတာလည်းဖြစ်ပါတယ်မင်းပြားမြို့နယ်မှာဆိုရင်လဲတိုက်ပွဲတွေဇက်တိုက်ပြင်းထန်နေတယ်လို့ဒီကနေ့မနက်ပိုင်းကစစ်ကောင်စီကကြီးရီလေပူပေါင်းတိုက်ခိုက်နေတယ်လို့အနီးနားကဒေသခံတဦးကပြောပါတယ
်။ဟုတ်မင်းကြားကတော့ကျွန်တော်တို့ဒီတော်တော်ပြင်းပြင်းထန်ထန်ဖြစ်နေတယ်လို့ဟိုသိရတာပေါ့နော်။ဟိုဒါဟိုစစ်တပ်ကနေဒီနေ့ရေကြောက်ပြဖို့တော့လေ။ဒါမနေ့ညကလေဒီနေ့အခုချိန်ဒီပေါ့လေ။အာဂျက်ဖိုက်တာရောဒီတိုက်ခိုက်ရေးဟိုင်းဟိုတိုက်ဆောင်တော့နေရဟိုအချိန်20ကျော်30ဝက်ကျော်တော့ရှိပြီထင်တယ်။အခုတော့ချောက်သွားလိုက်ပြန်လိုက်သွားလိုက်ပြန်လိုက်ဟာအကုန်လုံးကဒီမင်းကြားကိုပဲတော့ပြနေရဲ့
ဒါပြင်လက်ရှိတိုက်ပွဲပြင်းထန်နေတဲ့ရခိုင်မြောက်ပိုင်းမှာတိမ့်နဲ့ချီတဲ့ဒေသခံတွေအိုးအိမ်စွန့်ခွာထွက်ပြေးနေကြရတာပါဒါပြင်ဖုန်းနဲ့အင်တာနက်လိုင်းတွေလည်းပြတ်တောက်နေတယ်လို့စစ်ကောင်စီကကုန်စည်စီးဆင်းမှုနဲ့ကုန်လမ်းရေလမ်းအားလုံးကိုပိတ်ဆို့ထားတာကြောင့်ဒေသခံတွေအခက်ကြုံနေကြရပါတယ်စစ်ရေးရအသာစီးရနေတဲ့အေးရခိုင်တပ်တော်အနေနဲ့ရခိုင်ပြည်နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းယာနဲ့ချီတိမ့်ပိုက်ထားနေတယ်လို့ပေါတော့နဲ့ချင်းပြည်နယ်ကပလောက်ဝမြို့ကိုလည်းတိမ့်ပိုက်ထားတာဖြစ်ပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်မှာကြန့်ရှိနေသေးတဲ့စစ်ကောင်စီတပ်စခန်းတွေအားလုံးကိုလည်းဆက်လက်ထိုးစစ်ဆင်တိုက်ခိုက်တိမ့်ပိုက်သွားမှာဖြစ်တယ်လို့အေရခိုင်တပ်တော်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။